ထိုင်းနိုင်ငံမှာတော့မုတ်တုံမိုးတီးထန်စွာရွာသွန်းလာကြောင်းပြီးခဲ့တဲ့ရက်ပိုင်းတုန်းကအနည်းဆုံးလူ22ဦးအသက်ဆုံးခဲ့ရတယ်လို့တဘာဝဘေးအန္တရာယ်ဆိုင်ရာတာဝန်ရှိသူတွေကဒီကနေ့ဩဂုတ်လ26ရက်နေ့မှာပြောပါတယ်ဒီသတင်းပတ်ထဲမှာရုတ်တရက်ရေကြီးရေလျှံမှုတွေထပ်ပြီးတော့ဖြစ်နိုင်တယ်ဆိုတာကိုလည်းသတိပေးထားပါတယ်ပြီးခဲ့တဲ့ဆယ်ရက်အတွင်းမှာမိုးတီးထန်စွာရွာသွန်းလာကြောင်းအနည်းဆုံး19ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ခရိုင်23ခုမှလည်းအိမ်ထောင်စု3000ကျော်လောက်ရေဘေးဒုက္ခနဲ့ကြုံခဲ့ရတယ်လို့ဘေးအန္တရာယ်ကြိုတင်ကာကွယ်ရေးဌာနကထုတ်ပြန်ပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကထိုင်းနိုင်ငံရဲ့နာမည်ကြီးအပန်းဖြေကျွန်းဖြစ်တဲ့ဖူခတ်ဒေသထဲမှာလူနေရပ်ကွက်တစ်ခုမှာမြေပြိုကျခဲ့တဲ့အတွက်မြန်မာနိုင်ငံသား9ဦးအပါအဝင်လူ73ဦးသေဆုံးခဲ့တယ်လို့ထိုင်းအန္တရပိုင်းတွေကမနေ့တနင်္ဂနွေနေ့ကထုတ်ပြန်ပါတယ်။နိုင်ငံမြောက်ပိုင်းနဲ့အရှေ့မြောက်ပိုင်းခရိုင်30နဲ့တခုမှာတော့ကြာသပတေးနေ့အထိရုတ်တရက်ရေကြီးရေလျှံမှုတွေကြုံခဲ့ရတာပါ။ရာသီဥတုဖောက်ပြန်မှုအခြေအနေတွေကိုအနီးကပ်စောင့်ကြည့်ဖို့နဲ့အသည့်အနေထားမှာရှိကြဖို့ဒေသအန္တရပိုင်းတွေကိုသတိပေးထားပါတယ်ရှင်။